ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ကမြို့နယ်တချို့မှာအင်တာနက်ဆက်သွယ်မှုတွေပြန်ဖွင့်လိုက်ပေမဲ့လက်တွေ့မှာတုံဆွေးလို့မရနိုင်သေးတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။လက်နက်ကိုင်မင်းဒီပခတ်တွေကြောင့်ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ရှမ်းပြည်နယ်ကဘလောက်ဝဲမြို့နယ်တွေမှာတနည်းတော်ကြာပိတ်ပင်ထားတဲ့အင်တာနက်ဆက်သွယ်မှုတွေကိုဒီလဆန်းကစပြန်ဖွင့်ပေးလိုက်ပေမဲ့တုံလို့မရပဲဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အင်တာနက်ဆက်သွယ်မှုတွေကိုပြန်ဖွင့်လိုက်ပေမဲ့မြန်နှုံးမြင့်အဆင့်ကနေရှော့ချခွင့်ပြုထားတယ်လို့လည်းမြန်မာဆက်သွယ်ရေးလုပ်ငန်း MPD Call Center ကကိုဇော်လင်းနိုင်ကပြောပါတယ်
။တော့ပိုင်းမှာဖွင့်တဲ့နေရာတွေမှာတူးကြီးပဲဖွင့်ပေးရတယ်ဖိုးကြီးမပေးဘူးမြ။ဒါဆက်သွယ်ဝင်ထားတဲ့ညွှန်ကြားချက်အရာလေးကိုတူးကြီးပေးထားတယ်။အကြောင်းမို့အတိအကျရဲ့ information တော့မရှိဘူးခင်ဗျာ။ဟုတ်
အဲရခိုင်လက်နက်ကင်ဖွင့်နေတက်မတော်ကြောင့်တိုက်ပွဲတွေစတင်ဖြစ်ပေါ်ခဲ့တဲ့2019ခုနှစ်ကစလို့ရခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြားမြေပုံရတိတောင်ဘူးတီတောင်ပုံနှကျွန်းနဲ့ရှင်းပြည်နယ်ကပလောက်ဝက်မြို့နယ်တွေမှာလုံခြုံရေးအကြောင်းပြချက်နဲ့အင်တာနက်လိုင်းတွေကိုပိတ်ထားခဲ့တာပါ။အခုခါအင်တာနက်ဆက်သွယ်မှုတွေကိုပြန်ဖွင့်ပေးလိုက်တယ်ဆိုပေမဲ့မြန်နှုံးစင်းရှော့ချထားတာကြောင့်အသုံးပြုလို့မရနိုင်ပေဖြစ်နေတယ်လို့ရခိုင်ပြည်နယ်ကြောက်တော်ဒေသခံကိုခိုင်မျိုးအောင်ကပြောပါတယ
်။ဘာဖြစ်လို့ဟိုတခြားမျိုးတွေလိုမျိုးကျွန်တော်တို့ explore ရခြင်းနဲ့တခြားမျိုးတွေလိုမျိုးသူဖွဲ့ရမှကျွန်တော်တို့ဟိုအင်တာနက်သုံးဆခွဲရပုံရအချင်းချင်းလို့ကျွန်တော်ယူကြည့်တယ်ခင်ဗျာ။အခုအချိန်ငယ်နဲ့ဆိုတော့ဘလို့မှသုံးလို့မရဘူး။ဟိုလိုင်းတော့ဖွင့်ချလိုက်ရင်ဟိုကဖိကျိုးတော့ဖွင့်လို့မရတဲ့အနေထားဖြစ်နေတယ်။
ရှင်းပြနေပလောက်ဝမျိုးနေမှာလဲအင်တာနက်ဆက်သွယ်မှုတွေပြန်ဖွင့်ပေးလိုက်ပေမဲ့လက်တွေ့မှာတုံမရသေးဘူးလို့ဒေတာခန့်တူဖြစ်တဲ့ကိုတင်ထွန်းအောင်ကပြောပါတယ
်။အော်ဟုတ်ကောဟောကျွန်တော်တို့ပလောက်ဝမျိုးနေမှာကဟိုအင်တာနက်ဖွင့်နေလို့နှမ်းနေတာရှိတာကိုအမှန်မှန်ကတော့ 2G အကုန်လုံးကြည့်လို့မရတဲ့ပြောမယ်ဆိုမေးနေပို့လို့မရဘူးကိုလုံးဝကိုတုံလို့မရတဲ့အရှင်းပါပဲကိုဖွင့်တာကတော့ဟုတ်ကဲ့ဒေကအိုးမှာ NPD လဲတုံလို့မရဘူးဒီလိုမျိုးလဲတုံလို့မရဘူးဒါကပဲတော့ပြုလို့မရတဲ့အထက်မိုက်ကယ်ကတော့မရှိဘူးကိုကျွန်တော်တို့ကမှတော့ဒီလီနိုနဲ့ MBG ပဲတုံးတာပေါ့
အင်တာနက်ဆက်သွယ်မှုတွေပြတ်ထောက်ထားတဲ့အတွက်လက်နက်ကင်မင်းပခတ်တွေနဲ့ကာယောဂါကာလာအခက်ခဲတွေကြုံနေရတဲ့ဒေသခံတွေအတွက်လိုအပ်တဲ့သတင်းရှက်လက်တွေရရှိနိုင်ရေးအဟန့်တွားတွေဖြစ်နေတဲ့အတွက်အမြန်ဆုံးဖွင့်ပေးဖို့ပြည်တွင်းပြည်ပကတောင်းဆိုနေရှင်ပါပဲအခုလိုပြန်ဖွင့်ပေးလိုက်တာလည်းဖြစ်ပါတယ်အင်တာနက်ဆက်သွယ်တွေပြန်ရနေပြီဆိုပေမဲ့လည်းသုံးဆွဲသူတွေခက်တွင်းနေရတာကြောင့်ဟန်ပြလုံရလို့ဖြစ်နေတယ်လို့လည်းကြောက်တော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်
ပြပေးထားရဲဆိုတဲ့ပုံစံမျိုးနဲ့ဟိုတခြားကျွန်တော်တို့ဒီနိုင်ငံတော်အဖွဲ့အစည်းတွေကိုတို့အပြောကားအောင်ဟိုဆက်တဲ့တို့ဒီလုတ်ပြတဲ့အခြေအနေမျိုးတခုကျွန်တော်တို့ကတော့ဘာမှထူကြတဲ့အခြေအနေမျိုးကျွန်တော်တို့မရှိဘူးဆက်ပြီးတော့ကျွန်တော်တို့ဒုတိယအကြိမ်ဒါဆော်ဟောင်းမှုတခုပဲလို့ကျွန်တော်တို့ဒီလိုပဲခင်စားရတယ်
ကိုယ်လာသမကပါဝင်နိုင်ငံတကာအတိုင်းဝိုင်းကတော့ရခိုင်နယ်ချင်းပြည်နယ်တွေမှာအင်တာနက်ဖြတ်တောက်ထားတာတွေကိုမြန်ဆုံအဆုံးသတ်ဖို့မကြသေးခင်တုန်းကပဲတောင်းဆိုခဲ့တာပါမြန်မာအနာပိုင်တွေကတော့ရခိုင်လက်နက်ကင်အဖွဲ့ဟာမိုဘိုင်းဆက်သွယ်ရေးနေပညာကိုတုံ့ရှာပြီးအဝေးထင်းဖောက်ခွေတိုက်ခိုက်တဲ့လုပ်ရက်တွေကိုကျူးလွန်နေတာကြောင့်အင်တာနက်ဆက်သွယ်တွေကိုဖြတ်ထားရတဲ့အကြောင်းတုံ့ပြန်ထားပါတယ်ဒါပေမဲ့လည်းဒီဖြည့်ချင်းချက်ဟာအရှင်မြင့်မရှိတဲ့အကြောင်းပြချက်ဖြစ်တာကြောင့်အင်တာနက်ဆက်သွယ်တွေဖြတ်တောက်ထားတာကိုပြန်ဖွင့်ပေးဖို့လေနိုင်ငံတကာလူခွင့်ရဖွဲ့ HRW ကပြီးခဲ့တဲ့လကပဲတောင်းဆိုထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတရင်ပြပို့ထားတာပါ